တဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုဟာအကြမ်းဖက်တဲ့ရက်ဆက်လုပ်ရဖြစ်ပြီးပါဝင်ပတ်သက်သူဘယ်သူကိုမဆိုမြန်မာအစိုးရကထိထိရောက်ရေးယူသွားမှာဖြစ်တယ်လို့အမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကမနေ့အင်္ဂါနေ့မှာရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့မန်အင်ဂျင်နီယာအပြည့်စုံပြောပြမှာပါ
မောင်နှံ KI မှာရှိနေတဲ့စစ်သွေးကြွတွေဟာအဲ့ဒီဒေတာကိုသူတို့ရဲ့ကိုပိုင်နေမြေဖြစ်သိမ်းပိုက်ဖို့အကြံစီနဲ့အကြမ်းဖက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီတွေ့ဆုံရှင်းလင်းပွဲမှာဦးတောင်ထွန်းကပြောကြားခဲ့တာပါဒါအပြင်ဒီလိုအကြမ်းဖက်တိုက်ခိုက်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူသွားမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် That cannot be accepted by the civilized world. It is a crime against Myanmar citizens.
ဒါတွေဟာရက်ဆက်တဲ့လောရတွေဖြစ်တဲ့အတွက်ရင်ကျတဲ့ကဘာကြီးကလက်ခံနိုင်စရာမရှိပါဘူး။ဒါဟာမြန်မာနိုင်ငံသားတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်တယ်လို့နိုင်ငံအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ရင်ကျတဲ့နိုင်ငံတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ဒီလိုအကြမ်းဖက်လုပ်ရက်တွေကိုငွေကြေးထောက်ပံ့တာ၊ကြံစည်တာ၊ဖော်ဆောင်မှုမှာပါဝင်တဲ့ဘသူမဆိုတရားဥပဒေအရရေးယူမှာဖြစ်ပါတယ
်။ဒါအပြင်ဒီတွဲဆောင်ရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းအကြမ်းဖက်မှုတွေမှာ INGO နဲ့ NGO စတဲ့နိုင်ငံတကာစေနာဝန်ထမ်းအဖွဲ့တွေပါဝင်နေတဲ့အထောက်အထားတွေတွေ့ရကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့် NGO INGO တို့ကရခိုင်ပြည်နယ်မြောက်ပိုင်းကိုတင်သွင်းလာတဲ့ပစ္စည်းတချို့ကိုအကြမ်းဖက်သမားတွေကလက်လုံမိုင်းတွေပြုလုပ်ရမှအသုံးပြုခဲ့တယ်လို့ဒုဗိုလ်ချုပ်ကြီးကျော်စွေကအခုလိုပြောပါတယ်။
တချို့ NGO INGO တွေကအဲ့ဘက်ဒေသမှာကုသမတော်နေမြေမှာထူထောင်ရေးလုပ်ငန်းများတွေ့ကျွန်တော်တို့တင်သွင်းတဲ့ပစ္စည်းကိရိယာတွေတွေ့ရပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့တန်ပိုက်လုံးတွေအမ ोन ီယာသတ်မြင်ဩဇာတွေတင်သွင်းလာကြတာတွေ့ရပါတယ်အဲ့ဒီပစ္စည်းတွေကတချို့အကြမ်းဖက်တမားများလက်ထက်ရောက်ပြီးအချိန်မှာကျွန်တော်တို့ပြန်လည်ပြီးတော့တိုက်ခိုက်လာနိုင်တဲ့လက်လုံမိုင်းတွေလည်းလို့ရန်နေလောက်ပြီးတော့မှဒါကျွန်တော်တို့တပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြန်လည်တိုက်ခိုက်လာတယ်ဆိုတာကိုကျွန်တော်ဖော်ထုတ်လို့ရပါတယ်
။ဩဂုတ်လ28ရက်နေ့ကနိုင်ငံတော်အတိုင်းပင်ခံရုံးရဲ့တတိပေးထုတ်ပြန်ချက်မှာလည်း INGO NGO အဖွဲ့တွေကနေအကြမ်းဖက်သမားတွေကိုအကူအညီပေးမှုတွေရှိခဲ့တယ်လို့စွပ်စွဲထားပြီး WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကထောက်ပံ့တဲ့အစားအစာတချို့ကိုအကြမ်းဖက်သမားတွေခိုးအောင်နဲ့စခန်းချရာတဲတွေမှာတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။အခုလိုကုလသမဂ္ဂဝန်ထမ်းတွေအပါအဝင်နိုင်ငံတကာစေနာဝန်ထမ်းတွေကိုမြန်မာအစိုးရဘက်ကဆွဆွဲပြောဆိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မနေ့အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုဆက်သွယ်မေးမြန်းနေကြောင်းနဲ့မကြခင်ကြေညာချက်ထုတ်ပြန်ဖို့ရှိကြောင်းပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
Our colleagues in Myanmar are in touch with the authorities and
မြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ရဲ့အမှုတန်းတွေဟာအာဏာပိုင်တွေနဲ့ဆက်သွယ်နေပါတယ်ကျွန်တော်ဒီကနေ့မနေ့ပိုင်းမှာသူတို့နဲ့စကားပြောရပါတယ်အမျိုးသားလူညွန့်ရေးအကြံပေးရဲ့တွေ့ဆုံရှင်းလင်းပွဲမှာလည်းသူတို့တက်ရောက်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ကြေညာချက်ထုတ်ပြန်ဖို့ရှိပါတယ
်အထူးသဖြင့် UNHCR ကအကြမ်းဖက်တိုက်ခိုက်မှုတွေကိုပံ့ပိုးပေးနေတယ်လို့လူတွေကဆွဆဲပြောဆိုနေကြပြီးသူတို့လက်ခံရရှိတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဝန်ထမ်း၈ဦးဟာအကြမ်းဖက်မှုတွေမှာပါဝင်နေတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့သတင်းတောက်တဦးကမေးမြန်းရမှာ Adrian Edwards ကအခုလိုဖြေကြားခဲ့ပါတယ
် We've heard the same reports attributed to the Myanmar government I don't have a
particular မြန်မာအစိုးရကိုကိုးကားပြီးဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ကြားသိရပြီဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်အထူးပြောစရာတော့မရှိပါဘူးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးဆိုတာဟာလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးနေတဲ့ဗမလိုက်တဲ့အဖွဲ့အစည်းဆိုတာအများအသိပဲဖြစ်ပါတယ
်အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဆိုးရွားနေပြီးနှစ်ဖက်အတိုင်းဝိုင်းကအပြစ်မဲ့ရက်သားတွေတေကြေဒုက္ခရောက်နေတဲ့အခြေအနေပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းလဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီအထဲမှာလူမျိုးရေးဘာသာရေးခွဲခြားမုန်းတီးစေတဲ့အမုန်းစကားဖြန့်ဝေပြောဆိုလှုပ်ရှားမှုတွေကိုရှုံချတားဆီးပေးဖို့မြန်မာအစိုးရကိုလည်းတိုက်တွန်းထားပါတယ်ဒီတော့အတွင်းမှာပဲနိုင်ငံတော်တိုင်ပင်ခံရုံးကမနေ့ကစတင်ပြီးထုတ်ပြန်တဲ့ကြေညာချက်မှာအရင်ကအစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားများဟုခေါ်ဝေါ်သုံးစွဲမှုအစား ARSA အစွန်းရောက်အကြမ်းဖက်သမားများလို့ပြောင်းလဲအသုံးပြုခဲ့ပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာအစိုးရဘက်ကိုအခေါ်ဝေါ်ပြောင်းလဲသုံးဆွဲဖို့မေတ္တာရက်ခံကြောင်းနဲ့အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ရမှာဘင်္ဂလားဒေ့ရှ်ကမြန်မာအစိုးရကိုအကူအညီပေးဖို့အစဉ်သင့်ဖြစ်နေကြောင်းပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်။